ဂျပန်စစ်ဖက်ကနိုင်ငံပိုင်နက်ကိုကာကွယ်တဲ့နေရာမှာအသုံးပြုမဲ့နီးပြူဟာတွေနဲ့စစ်လက်နက်ပစ္စည်းတွေကိုအများပြည်သူသိအောင်ပြတဲ့အနေနဲ့တင်ကားတွေတိုက်ခိုက်ရေးရဟတ်ယာဉ်တွေကနေပြီးလက်နက်ကြီးတွေဒုံးကြီးတွေနဲ့ဖူဂျီတောင်ချေကိုပစ်ခတ်ပြီးတော့ဒီကနေ့စီရေးလေ့ကျင့်မှုစတင်ခဲ့ပါတယ်။အဲ့ဒီစီရေးလေ့ကျင့်မှုမှာအပါချီတိုက်ခိုက်ရေးရဟတ်ယာဉ်လိုစစ်လေယာဉ်အစီး60တိုက်ပွဲဝင်တင်ကားအစီး80နဲ့တခြားတိုက်ခိုက်ရေးယာဉ်တွေပါဝင်ပါတယ်။ဒုတိယကမ္ဘာစစ်မှာဆစ်ရှုံးပြီးကြတဲ့ကဆယ်စုနှစ်ပေါင်းများစွာကြာအောင်လှုပ်ရှားမှုမရှိခဲ့တဲ့ဂျပန်စစ်ဖက်ဟာလက်ရှိမှာတရုတ်ရဲ့စစ်အင်အားကိုစိုးရိမ်မှုကြောင့်စစ်တပ်အနေအထားကိုမြင့်တင်လာနေခဲ့တာပါ။အာရှဒေသမှာတရုတ်ရဲ့ကြီးထွားလာနေတဲ့အင်အားကိုတုံ့ပြန်ဖို့အတွက်လက်ရှိဂျပန်ဝန်ကြီးချုပ်ရှင်โซအာဘေလက်ထံမှာစစ်ဖက်ကိုပို့ပြီးခိုင်မာတိစောက်နေတာဖြစ်ပါတယ်။ဒီတော့အတွင်းတောင်ကိုရီးယားနိုင်ငံမှာလည်းအမေရိကန်ပြည်ထောင်စုနဲ့ပူးတွဲပြီး LG လွတ်လပ်မှုကာကွယ်စောင့်ရှောက်သူ UFG လို့အမည်ပေးထားတဲ့နိုင်ငံတော်ဝန်လေ့ကျင့်မှုရဲ့အစိပ်ပိုင်းအဖြစ်အကြမ်းဖက်မှုစန့်ကျင်တိုက်ဖြတ်ရေးလေ့ကျင့်မှုတစ်ခုကိုဆိုးမျိုးတော်မှာဒီနေ့လုပ်ခဲ့ကြပါတယ်။ဆိုးမျိုးတော်အမေရိကန်တန်ယုံနာကဂွမ်ဟာမွန်မြေအောက်ယထာဘူတာယုံကိုတိုက်ခိုက်ခံရတဲ့ပုံမျိုးလေ့ကျင့်မှုမှာစစ်တပ်ရဲတပ်ဖွဲ့နဲ့အရဲသားတွေပါဝင်လေ့ကျင့်ခဲ့ကြပါတယ်ခင်ဗျာ။